မေရိကန်သမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟီလာရီကလင်တန်တို့ဟာနိုင်ငံရဲ့အစည်းအဝေးနဲ့ပတ်သက်လို့အမြင်မတူကြတဲ့အစီအစဉ်တွေအပြင်ပြည်ပမှာအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တင်းတင်းလာနေညကပွဲဥတွေကျင်းပတဲ့စကားစစ်ထိုးပွဲမှာခြားပြသွားခဲ့ကြပါတယ်။နိုဝင်ဘာ၈ရက်နေ့သမ္မတရွေးကောက်ပွဲမတန်ခင်မြန်မာချင်းဆိုင်စကားစစ်ထိုးပွဲ၃ချိန်နဲ့ပထမချိန်မှာတော့ဟီလာရီကလင်တန်ကအနိုင်ရနေတယ်လို့ CNN လူတုစစ်တမ်းကောက်ယူချက်တွေမှာဖော်ပြနေတာပါ။အကြောင်းစုံကိုတော့ဒေါ်လာလာတန်ကပြောပြမှာဖြစ်ပါတယ
်။ Republican Party သမ္မတလောင်း Donald Trump နဲ့ Democrat Party သမ္မတလောင်း Hillary Clinton တို့ကျင်းလာနေညကပထမဦးဆုံးချိန်နယူးယောက်ပြည်နယ်ဟော့စရာတက္ကသိုလ်မှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲကိုအမေရိကန်နိုင်ငံသားတွေနဲ့နိုင်ငံတကာကပါစံချိန်ကြိုးကြည့်ရှုခဲ့ကြတာဖြစ်ပါတယ်။အဲ့ဒီစကားစစ်ထိုးပွဲပြီး CNN နဲ့ ORC ကကောက်ခံတဲ့လူလူစစ်တမ်းတွေအရကြည့်ရှုသူ62ရာခိုင်နှုန်းကဒီစကားစစ်ထိုးပွဲမှာကလင်တန်ကအသာရတယ်။28ရာခိုင်နှုန်းကဒေါ်နယ်ထရမ့်ကအသာရတယ်လို့ဖြေချာခဲ့ကြပါတယ်။အဲ့ဒီနေ့ညကစကားစစ်ထိုးပွဲမှာDonald Trump ကဒေါ်လာဘီလီယံချီတဲ့အင်ချမ်းမြေလုပ်ငန်းကြီးကိုမတ်တီနိုင်ခဲ့တဲ့အောင်မြင်မှုကိုထုတ်ကြွားခဲ့ပြီးနိုင်ငံကိုငွေနဲ့ပတ်သက်လို့နားလေသူတူကခေါင်းဆောင်ဖို့အချိန်တန်ပြီလို့ပြောခဲ့ပါတယ
် Our country has tremendous problems. We're a debtor nation. We're a serious debtor nation and we have a country that needs new roads, new tunnels.
ကျွန်တော်တို့နိုင်ငံကပြဿနာတွေအများကြီးရှိနေပါတယ်။ကြွေးတင်နေတဲ့နိုင်ငံလည်းဖြစ်ပါတယ်တကယ်ပဲစိုးရင်ရောက်တဲ့အကျွေးတွေတင်နေတဲ့နိုင်ငံဖြစ်ပါတယ်။လမ်းအစ်တတွေ၊ဥမင်လှိုင်ကောင်းအစ်တတွေ၊တရားအစ်တတွေ၊လေရင်ခွင်းအစ်တတွေ၊ကြောင်းဆေးရုံအစ်တတွေလိုအပ်နေပါတယ်။ဒါတွေအတွက်ငွေမရှိပါဘူး။ကလင်တန်ပေးတဲ့အကြံဉာဏ်တွေကြောင့်တခြားနေရာတွေမှာဖြုံးနေလို့ပါပဲ
။ Democrat Party သမ္မတလောင်း Hillary Clinton ကတော့နိုင်ငံအနေနဲ့လွန်ခဲ့တဲ့၈နှစ်ကစီးပွားရေးချွတ်ချုံကျစေခဲ့တဲ့မအောင်မြင်တဲ့ policy ကိုပြန်မကျင့်သုံးဖို့ရှောင်ကျဉ်သင့်တယ်လို့တုံ့ပြန်ခဲ့ပါတယ်။
We had the worst financial crisis, the Great Recession, the worst since the 1930s. That was in large part
because of the financial crisis. We had the worst financial crisis, the Great Recession, the worst since the 1930s. That was in large part because of the financial crisis. Wall Street stock, a young way, the Great Recession, the worst since the 1930s.အဲ့ဓာတွေအားလုံးစီးပွားရေးမုန်တိုင်းကြီးကိုဖန်တီးပေးလိုက်တာပါပဲလို့ဟီလရီကလင်တန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံခြားရေး policy နဲ့ပတ်သက်လို့ထရမ့်ကကလင်တန်အနေနဲ့သမ္မတဘရက်အိုဘားမားပထမသစ်တမ်းတုန်းကနိုင်ငံခြားရေးဝန်ကြီးဖြစ်ထမ်းဆောင်ခဲ့စဉ်အတွေ့အကြုံတွေရခဲ့တယ်ဆိုပေမဲ့လို့ဒါဟာမကောင်းတဲ့အတွေ့အကြုံတွေဖြစ်တယ်။ကလင်တန်ဟာသမ္မတဦးမှာရှိတဲ့စွန့်အင်မျိုးမရှိဘူးလို့ဝေဖန်လိုက်ပါတယ်။ဒါကိုဟီလရီကလင်တန်ကတုံ့ပြန်ခဲ့တာကတော
့ As soon as he travels to 112 countries and negotiates a peace deal, a ceasefire, a
Donald Trump ဒါကျမလို့နိုင်ငံပေါင်း112နိုင်ငံကိုခီးထွက်မယ်။ရင်းချမ်းရေးသဘောတူညီမှုရဖို့စစ်ဆင်ညှိနှိုင်းမယ်။အပြည့်အစာချုပ်ချုပ်ဆိုမယ်။အစိုးရနဲ့သဘောထားကွဲပြားလို့ဖန်ခံရသူတွေပြန်လို့ရေးတွေဆောင်ရွက်မယ်။ကမ္ဘာထွန်းနိုင်ငံတွေမှာအခွင့်အလမ်းတွေဖွင့်စည်းဖို့ဆောင်ရွက်ပြီးမယ်ဒါမှမဟုတ်လွတ်တော်ကော်မတီရှေ့မှောက်မှာ17နှစ်ကြာအောင်စစ်ဆေးခံမယ်ကျမလို့အဲ့ဒါတွေလုံနိုင်တယ်လို့သူတက်တယ်ပြနိုင်တဲ့အခါကျမှကျမကိုစွန့်အင်မရှိဘူးလို့သူဝေဖန်သင့်တယ်လို့ဟီလရီကလင်တန်ကခြေပခဲ့တာဖြစ်ပါတယ်ဒါအပြင်အာရှနဲ့ပတ်သက်လို့အမေရိကန်ရဲ့အကာအကွယ်ကိုယူနေတဲ့အာရှမဟာမိတ်တွေအနေနဲ့တပ်တွေရဲ့ကုန်ကျစရိတ်ကိုမထည့်ဝင်ကြဘူးဆိုရင်အမေရိကန်တပ်တွေကိုပြန်ရုပ်သိမ်းမယ်လို့ထရမ့်ကပြောခဲ့တာကိုကလင်တန်ကထောက်ပြခဲ့ပါတယ
် He has said repeatedly that he didn't care if other nations got nuclear weapons Japan South Korea
ဂျပန်တောင်ကိုရီးယားအပြင်ဆာအုဒီအရေးပြလို့နိုင်ငံမျိုးတော်မှနျူကလ িয়ার လက်နက်ပိုင်ဆိုင်ရင်သူ့အနေနဲ့ကယူဆိုင်ဖူးလို့ထရမ့်ကကြိမ်ဖန်များစွာပြောခဲ့တာဖြစ်တယ်လို့ကလင်တန်ကထောက်ပြခဲ့တာဖြစ်ပါတယ်ထရမ့်ကတော့သူ့အနေနဲ့အမေရိကန်ရဲ့စီးရီးအထောက်အကူပေးမှုတွေကိုစည်းစကားကာမိစီအောင်အပေးယူလုပ်ဖို့ညီညွန်းပြောကြားခဲ့တာကိုကလင်တန်ကတလွဲထင်အောင်လုပ်တာလို့ပြန်ခြေပခဲ့ပါတယ်
။ All I said was they may have to defend themselves or they have to
ကျွန်တော်ပြောခဲ့တာကအဲ့ဒီနိုင်ငံတွေကသူတို့ကာကွယ်ရေးအတွက်သူတို့တာဝန်ယူမလားဒါမှမဟုတ်ကုန်ကျစရိတ်ကိုအမေရိကန်နဲ့မျှပြီးတော့ခံမလားဆိုတာပါပဲ။ကျွန်တော်တို့နိုင်ငံကဒေါ်လာတန်ပေါင်းတန်20တောင်အကျွေးတင်နေတာမှာသူတို့ကဝိုင်းကူရမှာပေါ့
။ဒါအပြင်စကားစစ်ထိုးပွဲအတွင်းမှာ Trump ကကလင်တန်ဟာမဲဆွယ်လှုပ်ရှားမှုတွေကိုမလုပ်ဘဲ စကားစစ်ထိုးပွဲတွေအခမ်းအနပြီးပြင်ဆင်နေတယ်လို့ထောက်ပြပြောကြားခဲ့ရမှာကလင်တန်ကတော့သူအနေနဲ့စကားစစ်ထိုးပွဲတွေပြင်ဆင်ရုံနဲ့မကဘူးသမရဖြစ်ဖို့အတွက်ပါပြင်ဆင်နေတယ်လို့တုံ့ပြန်ပြောကြားခဲ့တဲ့အတွက်ကြောင့်ပြစ်သက်တွေတဘောကြခဲ့တာကိုလည်းတွေ့ခဲ့ရပါတယ်ထရမ့်နဲ့ကလင်တန်တို့နှစ်ဦးဟာနောက်ထပ်စကားစစ်ထိုးပွဲနှစ်ကြိမ်ထပ်ကျင်းပဖို့ရှိပြီးဒီတစ်ကြိမ်ကျရင်တော့ထရမ့်ကကလင်တန်ကိုညမှာမဟုတ်ဘူးလို့သတင်းမီဒီယာတွေကပြောခဲ့ပါတယ်ရှင်